ထိုင်းနိုင်ငံမှာအများပြည်သူနဲ့ဆိုင်တဲ့ပန်းချံတစ်ခုကိုဒီကနေ့သွားဖို့စီစဉ်နေတဲ့ထိုင်းတိုက်ခံခေါင်းဆောင်တို့ကိုထိုင်းစစ်တပ်ကဖမ်းလိုက်ပါတယ်။အဲ့ဒီပန်းချံဟာထိုင်းနိုင်ငံရဲ့ဘင်းရီအုပ်ချုပ်ရေးကိုအထိမ်းအမြုပ်တည်ဆောက်ထားတာဖြစ်ပြီးထိုင်းစစ်ဆိုရနဲ့ပတ်သက်နေတဲ့ဒီလက်စားမှုအရှုပ်တော်ပုံတစ်ခုမှအဓိကပါဝင်နေပါတယ်။ဟွာဟင်းပင်လယ်ကမ်းခြေအပန်းဖြေမြို့ကစစ်တပ်ပိုင်မြို့ပေါ်မှာတည်ဆောက်ထားတဲ့ရာချာဘာကစ်ပန်းချံတည်ဆောက်ရေးငွေသုံးစွဲတာနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပြီးခဲ့တဲ့နှစ်မှာအာဏာသိမ်းခဲ့တဲ့စစ်ဆိုရရဲ့အကျင့်ပြတ်ချစားမှုတိုက်ဖျက်ရေးအစီအစဉ်ကိုထိခိုက်နိုင်တဲ့အခြေအနေရောက်နေတာပါ။ရှက်နီအုပ်စုလို့လည်းသိကြတဲ့အာဏာရှင်ဆန့်ကျင်ရေးညှို့တော်ဒီမိုကရေစီတပ်ဦး UDD ရဲ့ခေါင်းဆောင်တွေဖြစ်ကြတဲ့နာတာဝုတ်ဆိုင်ကူဝါနဲ့ဇက်တူပွန်ပရွန်ပန်တို့ပန်းချံကိုမရောက်ခင်မှာပဲစစ်တပ်ကခေါ်သွားတာပါ။ဘရင်ရုပ်ထုတစ်ခုစီဟာဘတ်ငွေ30စီကုန်ကြပြီးတစ်ခုချင်းစီအတွက်ကော်မရှင်ကြီးကဘတ်10တန်းပေးရတယ်ဆိုတာကျွန်တော်တို့စိုးရိမ်တဲ့ကိစ္စပါပဲလို့စစ်ဘက်ပုဂ္ဂိုလ်တွေကကားပေါ်တင်ဆောင်မတော့ခေါ်မသွားခင်လေးမှရင်ပဲနာတာဝုတ်ကမီဒီယာတွေကိုပြောသွားပါတယ်။ထိုင်းပြည်အဆက်ဆက်ရဲ့ခန့်ကြားတဲ့ရုပ်ထုကြီးတွေတိစောက်ထားတဲ့ပန်းချံနဲ့ပတ်သက်ပြီးအတိုက်ခံတွေကဒီနိုင်ငံရေးပြောကနဲ့လောက်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ထိုင်းစစ်အစိုးရကပြောထားပါတယ်ရှင်။